ကချင်လုံးမြောက်ရေးတပ်မတော် KIA ထိန်းချုပ်နေမည်အတွင်းကဆစ်ဆောင်စခန်းတစ်ခုမှာမိုးပြင်းထန်ရွာပြီးတော့မြေပြိုတဲ့အတွက်လူသေဆုံးမှုတွေရှိနေပါတယ်။မိုးကုန်းမှာလည်းမြေပြိုမှုကြောင့်ကလေးငယ်တအူပေါင်းဝင်3ဦးသေဆုံးခဲ့ပါတယ်။မြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာဆက်ပြီးတော့မိုးကြီးနိုင်သေးတယ်လို့မိုးလေဝသနဲ့ဇလားပြည်ဌာနထိန်းတန်းတာဝန်ရှိသူတဦးကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမုံကပြောပြပေးမှာဖြစ်ပါတယ်ညာ။
မြန်မာနိုင်ငံနဲ့တရုတ်နယ်စပ်ကချင်လွမြောက်ရေးတပ် KIA ထိန်းချုပ်နယ်မြေတွေကမကရန်စစ်ဆောင်စခန်းမှာမိုးကြီးမြေပြိုကျလို့ဒီကနေ့ဩဂုတ်လ12ရက်နေ့မနက်ပိုင်းမှာစစ်ဆောင်ဒုက္ခသည်တဦးသေဆုံးခဲ့ပါတယ်။ဒီမြေပြိုကျမှုကြောင့်နေအိမ်တွေပါမြေနဲ့ပြိပြီးတော့ကျက်စီးမှုတွေရှိခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုပြောပါတယ
်။အဲဒီမနေ့ရေးကြည့်လို့ပေါ့နော်။အဲမိုးကြီးလို့ပါရေးကြည့်လို့မိုးကြီးလို့အဲပြိုသွားတာอยู่ดอรอไอ้นี่ติช่องก็อสงปาดว่าล่ะบ่ไอ้กันดูแลเอ2อู้3อู้ปาดว่าล่ะ3อู้ปาดได้เช็คก็ตัวอู้ก็รอซุ้งดาไป2ก็เกยทุบลงยาไปติชัยาหลูจีก็เนเนปูมาซุ้งยาได้อินเดียก็หลุมชุมในเนี่ยมาชิจ้องท่าดาก็ရှိပါတယ
်มูญาเยจีโลเมียดิปโยจပြီးတော့ကဘာပြင်းမှာနေထိုင်တဲ့ဆစ်ဆောင်ဒုက္ခသည်တွေကိုအခုချိန်မှာတော့လုံခြုံတဲ့နေရာတွေကိုရွှေ့ပြောင်းပေးထားတယ်လို့ပြောပါတယ်။မြေပြိုကျမှုဒဏ်ကြောင့်ဆစ်ဆောင်စခန်းထဲမှာရှိတဲ့နေအိမ်၅လုံးလောက်ရေထဲမျောပါသွားပြီးတော့နေအိမ်၁၀လုံးပျက်စီးဆုံးရှုံးသွားတယ်လို့ဒေသခံတိုင်းရင်းသတင်းကဖော်ပြပါတယ်။အလားတူပဲမနစ်တုံးကလည်းရေကြီးမြေပြိုလို့အဲ့ဒီမကရန်ဆစ်ဆောင်စခန်းမှာနေအိမ်တွေရေထဲမျောပါပျက်စီးတာရှိခဲ့ပေမဲ့လူအသေးအပြောက်မရှိခဲ့ဘူးလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မန္တလေးတိုင်းမိုးကုတ်မြို့မှာလည်းဒီကနေ့မနက်အစောပိုင်းတုန်းကမိုးကြီးပြီးတော့မြေပြိုကျပါတယ်။အဲ့ဒီမှာလည်းအသက်၅နှစ်အရွယ်ကလေးငယ်တဦးအပါအဝင်၃ဦးသေဆုံးသွားတယ်လို့ဒေသခံပါရမီလူမှုကူညီရေးအတင်တာဝန်ရှိသူတဦးက VOA ကိုပြောပြပါတယ်
။ဖြစ်ပြန်ရတော့ကျွန်တော်တို့မင်းများကမိုးတူးကြီးရောပေါ့နော်။ဒီကတော့မိုးများပြီးတော့ COC ဘက်အချမ်းပေါ့နော်။ COC ဘယ်လိုလဲစီတိုင်းစီတိုင်းရှိရပေါ့နော်။စီတိုင်းအချမ်းကသူတို့အိုဒိုင်းနိုင်ငံလေးပြိုကျသွားတာပေါ့။အိုဒိုင်းနိုင်ငံလေးပြိုကျသွားတာပြိုကျသွားပြီးတော့အဲ့ဟိုဘက်သူအောက်လေးမှာ BOC ဆိုင်ရဲ့ဟိုဘက်အောက်လေးမှာကအိမ်လေးတင်ရင်ရှိတယ်။အဲ့အိမ်လေးပေါ့တော့ပြီးသွားတာလေ။အဲ၃ယောက်ကတော့ဒေတာပါဆရာ၃ယောက်ဆိုတာကကျွန်တော်တို့ဒီအသက်60 90ဝန်းကျင်ရှိတာဖွားတစ်ယောက်ပါမယ်။55 50လူတမီရွယ်သူပါမယ်။ဒိနေဖွဲငါနဲ့လူတမီဟာကလေးငယ်လေးသူပါလေဗျ။အိနေဖွဲငါနဲ့ကလေးငယ်လေးသူပါပါလေ။စုစုပေါင်း၃ဦးဟုတ်ပါဖြစ်ပါလေဗျ
။မိုးကုတ်မြို့ရဲ့အနောက်ပိုင်းအင်းခေါင်းရက်ွက်မှာဒက်စီဆိုင်ရဲ့အိုဒိုင်းနဲ့ကျက်စစ် transformer တစ်လုံးနောက်ဓာတ်တိုင်နှစ်တိုင်ပြိုကျခဲ့ပါတယ်။အဲဒီအုတ်တိုင်းလေးမှာရှိတဲ့နေအိမ်တစ်လုံးပေါ်လဲပြိုကျပြီးမိခဲ့ကြောင်းမြို့နယ်မိသက်စခန်းကထုတ်ပြန်ထားပါတယ်။အခုရက်ပိုင်းမှာလဲဒင်္ဂလာပင်လယ်အော်မှာမုတ်တုံလေးအားနည်းနေပေမဲ့တရုတ်ပြည်ဘက်ကမိုးတိမ်တိုက်မြန်မာနိုင်ငံဘက်ကိုရွေ့လာတဲ့အခြေအနေရှိတာကြောင့်မြန်မာနိုင်ငံထပ်ပိုင်းဒေသမှာနေရာအနှံ့မိုးရွာနိုင်ပြီးနေရာကွက်ပြီးတော့မိုးကြီးနိုင်ပါတယ်လို့မိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ်။
တော့ဒီရက်နေ့လောက်ဆက်ပြီးတော့မှညနေတစ်ပိုင်းကဟိုဆက်ကောင်းလာပြီ။ဘာလို့ဒီကတော့ဟိုကတကြီးကြီးပြန်ရောသွားမယ်ဒီကနေ့ရောတယ်။ဒီကတော့မိုးတုံးနေကြအားကောင်းလာတယ်တော့ကျွန်တော်ကြောင်းတန်းဒီကကြီးတယ်မှာဟိုပြန်ပြီးတော့မှအားကောင်းလာမယ်ဒီကနေ့ရှိတယ်။ဒီကတော့ဒီရမိုင်းမှာမိုးများတော့ဒီကနေ့ဒီကကြီးဆက်ပါဟိုအချိန်ကြီးနေပေါ့နော်ဒီနေရာမှာတော့မိုးများနေပါလေ။ဒီရှမ်းပြည်နယ်မြောက်ပိုင်းတော့ဒီကတော့ကျွန်တော်တို့ဒီမနေ့တိုင်းနေ့တိုင်းရဲ့ဒီဆက်ပါဒီကနေ့မိုးကုတ်တို့ပေါ့နော်ဒီမိုးတို့တကယ်ကြီးဒီနေရာမှာဟိုနည်းဆက်ပြီးတော့ဒီပြင်းနေတော့ဟို
ပြည်ခဲ့တဲ့ဇူလိုင်လတတိယအပတ်တုန်းကကရင်ပြည်နယ်မွန်ပြည်နယ်အေရဝတီတိုင်းပဲခူးတိုင်းတနင်္လာရီတိုင်းစတဲ့နေရာတချို့မှာမိုးများရေဆန်လို့ပြည်သူလူထုတောင်းနဲ့ချီပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်။မြေပြိုကျမှုကြောင့်မွန်ပြည်နယ်မှာလူ2ဦးသေဆုံးခဲ့ပါတယ်ရှင်။